ပြောသမားရှိချင်းဖြင့်ဟာပြင်သစ်သမားမန်နျူအယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာကယ်လိုနဲ့မနေ့တနင်္လာနေ့ကအင်တာနက်အွန်လိုင်းကနေထိပ်သီးဆွေးနွေးပွဲတစ်ခုကျင်းပခဲ့ပြီးတော့မြန်မာအပါအဝင်ဒေသတွင်းကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုတေချာတုံ့ပြန်ဆောင်ရွက်သွားဖို့လုပ်တဲ့နေရာမှာနှစ်ဖက်စလုံးအနေနဲ့အဓိကအခက်အခဲန နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်နလန်ထဖို့လုပ်ငန်းတွေဟာလည်းမရေမရာဖြစ်နေသေးဆိုတာကိုတရုတ်သမ္မတကမှတ်ချက်ပြုပြောကြားသွားခဲ့ပြီးတော့ဒီကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်အပြန်အလှန်လေးစားမှုနဲ့ရိုးသားစွာပူးပေါင်းဆောင်ရွက်မှုတွေအရင်ကထက်ပိုပြီးတော့လိုအပ်နေတယ်လို့လည်းပြောကြားသွားပါတယ်။တရုတ်နိုင်ငံအနေနဲ့ EU နဲ့ဒီနှစ်ဖက်ကြားသဘောတူညီမှုတွေကိုဆက်ပြီးတော့တခြားကင်တွယ်ဖြည့်ရှင်းပြီးတော့ပူပေါင်းဆောင်ရွက်မှုတွေနဲ့နှစ်ဖက်ဆက်ဆံရေးတွေကိုပုံမှန်80တန်လန်းနိုင်ဖို့အတွက်ဘုံရည်တည်ချက်တွေကိုဆက်လက်ရှာဖွေသွားသင့်တယ်လို့လည်းတရုတ်သမ္မတရှီကပြောပါရယ်။ဒါပြင်ဥရောပသမဂ္ဂအနေနဲ့လည်းနိုင်ငံတကာကိစ္စရပ်တွေမှာဒီထက်မကပိုပြီးတော့တက်ကြွတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့သူ့အနေနဲ့မျှော်လင့်တယ်ဆိုပြီးတော့တရုတ်သမ္မတရှီကပြောကြားလိုက်ပါရယ်ခင်ဗျာ။